ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကြောင့်ထိုင်းဒေသပွဲတော်ကာလဤကစားပွဲတွေလူစုလူဝေးနဲ့ပျော်ပါးတာတွေမလုပ်ဖို့တားမြစ်ထားပါတယ်။ထိုင်းနိုင်ငံရောက်နေကြတဲ့မြန်မာရှေ့ပြောင်းလူသားအများစုအနေနဲ့ရေလဲမကစားနိုင်မြန်မာနိုင်ငံကိုလည်းပြန်ဖို့မဖြစ်နိုင်တဲ့အခြေအနေနဲ့ကြုံနေကြပါတယ်။ဒီကြားထဲမှာအထောက်အထားလက်မှတ်မရှိသူတွေကိုလည်းထိုင်းအာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဖမ်းဆီးနေတာကြောင့်အလုပ်ပိတ်ရဲ့အသွားအလာတိတ်မလုပ်ရဲကြတဲ့အခြေအနေကိုထိုင်းချီဆိုင်တဲ့တဲ့တော့မအေးမာကတင်ပြပို့ထားပါတယ်။
မြန်မာရှိသားတို့တမစမ်းနဲ့ချီနေထိုင်လို့လောက်ကန်နေတဲ့ထိုင်းနိုင်ငံမှာကိုဗစ်ကယောဂါကြောင့်သံချံပွဲတော်ကာလရေကစားပွဲတွေလူစုပျော်ပွဲတွေမလုပ်ကြဘို့ထိုင်းဆိုရကတားမြစ်ထားပါတယ်။ပုံမှန်ဆိုရင်သံချံကာလအားနဲ့ရဲ့အတွင်းမြန်မာလူသမားတွေဟာရေကစားကြတာပျော်ပွဲစားခက်တာမျိုးတွေလွတ်လွတ်ရှိပါတယ်။တချို့ကလည်းနေရက်တင်ကြသူတွေရှိပါတယ်။ဒီနှစ်မှာတော့အတော်များများကသံချံကို၆၆တွေ့တွေနဲ့ဖြတ်တန်းနေကြပါတယ်။ထိုင်းနိုင်ငံမှာနေဆက်မှုတွေမှာတရားမဝင်နိုင်ငံကူးလာသူတွေကိုစစ်ဆေးရေးထိတ်တွေအစစ်အစစ်ချတာပြီးစစ်ဆေးမှုတွေလုပ်နေတာကြောင့်မြန်မာလူသမားသိနေရှိရှိတဲ့မဲဆောက်နေဆက်မှုမှာဆိုရင်မြန်မာတွေဟာသိပြီးတော့အသွားလာမလုပ်ကြဘူးဆိုပြီးရှေ့တန်းလူသမားတူကပြောပြပါတယ
်ဒီပြည်ကမှာရှေ့တန်းလူသမားတွေဒီလိုပဲကိုယ့်အိမ်ကိုနေကြရတော့အဆူတန်းလေးပါလေလို့ဒါပဲလုပ်တယ်သူဘာမှမလုပ်ကြဘူးခုံကြီးဝဲရဟန်းပေါင်းဝဲဒါပဲလုပ်ကြဗမာပြည်ဘက်ကတိုက်ပွဲတွေညားတဲ့ခါကျတော့ဒီဘက်မှာဂိတ်တွေထိုးပြီးတော့စစ်တာတွေဖေးတာတွေပြီးတော့ညားတာအဲ့လိုမျိုးများရတယ်လေစစ်တယ်များတယ်ဒီရက်ထဲမှာကအဲ့ဒီဟိုဂျင်းမှုတွေအများများတယ်ဂိတ်တွေကများတာများတဲ့ခါကျတော့အဲ့ဒါတော့ကြာတာ
မဲဆောင်မြို့မှာရွှေစားစစ်ဆေးဂိတ်တွေကိုနေရာနဲ့မှာလုပ်နေပြီးအဖမ်းကြီးတွေလည်းများနေတာကြောင့်ဒီကတော့ပြရတာကအထောက်အထားမရှိတဲ့အတွက်ခိတ္တအဖမ်းခံရပြီးဒဏ်ရိုက်ခံရတယ်ဆိုပြီးမြန်မာပြည်ကလည်းပြောပြပါတယ်
မြန်မာပြည်မှာလည်းဒီလိုမျိုးရှိဆိုမြန်မာပြည်မှာဆိုကွန်မီကနဲ့ဆိုအရေးတော်ဆိုဒီနေ့တခါဒီလိုမျိုးတရားခွဲလို့ရှိဒီနေ့တခါမိဘတွေပြန်ကြတော့တာပေါ့အခုကဘလို့မှပြန်များဘူးအခုကအိမ်မှာပဲနေရတာပေါ့ခွေးကြောသွားပြန်လာအဲ့ဒါပဲဘယ်မှာသွားမရပါဘူးနေရသွားလည်းပြည့်ထားတာပဲ
ဒီနေ့တော့ဆိုစိုးရဆိုတော့ကာမီစိုးရဆိုတော့ပေးလိုက်ရတယ်ဘာမှမဟုတ်ဘူးကလေးစိတ်ကပြပြောလို့မရဘူးလက်မှမရှိဘူးလေကလေးမှတက်တာကိုက
ရှိပြောင်းလို့ကမအတော်များများကဆိုင်းမအလုပ်လုပ်ပြီးမြန်မာပြည်ထဲကမိသားစုတွေစီကိုပြန်ပို့ပေးနေကြရတူတွေများပါတယ်။တချို့လည်းဆိုင်းမအလုပ်လုပ်ပြီးမြန်မာပြည်ထဲကသားသမီးတွေကိုတောင်းထားပေးနေကြတာပါ။ကိုဗစ်ကြောင့်စီးပွားရေးထိခိုက်နေတဲ့ဆိုင်းနိုင်ငံမှာအလုပ်ကံမကောင်းသလိုမြန်မာပြည်မှာလည်းနိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အတွက်အဆက်အဆင်မပြေမှုတွေကြုံတွေ့နေရတာကြောင့်ကြံမာလည်းပျော်ရွှင်စရာမရှိဘူးဆိုပြီးဈေးရောက်နေသူတယောက်ကပြောပြပါတယ်။
ကိုကြီးကြလည်းပါတယ်ပေါ့သူတို့စီကံထုတ်တာကလည်းပါတယ်ပေါ့မမူရပေါ့တောင်းပေါက်ကြည်မဖွင့်ရပေါ့ဟုတ်ဖွင့်ရင်မူတဲ့ဆိုရင်သူတို့အရေးကြီးမှာပေါ့အဖကသူတို့ဘက်ကဟုတ်အဲ့လိုပြညာထားပါလေကြံမှလည်းပျော်ရွှင်မှုရှိပါမယ်ကြပါသည်ဒီဒီကဲတဲ့တင်းအဲကျမတို့မဲအောင်နိုင်ကျမတို့သိနေနှစ်ကလေးရပေါ့မပြောရတာဒီနှစ်ကလေးကတလားကျမတို့ခံစားရခုရင်သာသမီတွေဆိုလည်းပညာရေးမှာနှောင့်နေဒီ way လေဆိုလဲဘာလို့ဘာမှအဆင်ပြေကြပါမရဲ့ဒီမှာသူလဲအတူပေါ့ကိုမကတော့ကိုဒုက္ခရောက်တာပေါ့အောက်ကဒီကဒီကတော့လုံငန်းကိုင်ငန်းနေဟောဆုံးပုံမှာဇဘုံဘွဲတော့ကြောက်သွားကြတာပေါ့မရဲ့အတ
ွက်တကြံကာလထိုင်းနိုင်ငံမှာအလုံးရက်ရှိတိတ်တာမို့ရှစ်ကြောင်းမြန်မာကြီးအရင်ကနေရပြန်ကြလေးရှိပါရဲ့အခုတော့ကိုပြိတ်ကြောင့်လက်စက်ကိတ်အားလုံးတိတ်ထားတာဒီကြောင့်မြန်မာနိုင်ငံဘက်ကိုလည်းမပြန်နိုင်ကြပါဘူးမြန်မာနိုင်ငံဘက်ကိုအပြင်းပြင်းထန်သူတွေပြန်နိုင်အောင်ဖွင့်ထားတဲ့အမှတ်နဲ့ချစ်ကြီးတရားကိုလည်းတခြားကာလမှာသိထားပါရဲ့။ဒါအပြင်ကရင်ပြည်နယ်မြဝေလမ်းမှာလည်းစစ်ကောင်စီနဲ့ KNUPD ရဲ့ပူးပေါင်းတပ်ဖွဲ့တွေကြားစိုက်ပွဲတွေပြင်းထန်နေတာကြောင့်အဲ့ဒီလမ်းကနေဖြတ်ပြီးပြန်ရမယ့်သူတွေလည်းမပြန်ရဲကြဘူးဖြစ်နေပါလေရှင်။